မနေ့ကထုတ်ပြန်တဲ့ IMF ရဲ့အစိုးရခန်းစာမှာကမ္ဘာစီးပွားရေးဖွံ့ဖြိုးမှုတိုးတက်မှုနှုန်းဟာဒီနှစ်မှာ 3.5 ရာခိုင်နှုန်းအထိတိုးမြင့်လာနိုင်တယ်လို့ပါရှိပါတယ်။ဒါဟာမနစ်ကစီးပွားရေးဖွံ့ဖြိုးမှုနှုန်းတဲ့ဆယ်ပုံသုံးပုံတိုးမြင့်လာတာဖြစ်တယ်လို့ IMF ရဲ့စီးပွားရေးပညာရှင်တွေကဆိုပါတယ်။တစ်ဖက်မှာလည်းအမေရိကန်အစိုးရရဲ့ဗန်ဒါရေးဖြတ်တောက်မှုရေတိုစီမံကိန်းတွေတရစ်လွန်ဖော်ဆောင်မှုတွေဥရောပမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုရပ်တန့်နေတာတွေဟာကမ္ဘာစီးပွားရေးဖွံ့ဖြိုးမှုအတွက်အန္တရာယ်တွေဖြစ်စေနိုင်တယ်လို့သတိပေးထားပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုရဲ့ကျွေးမြီပြဿနာအပေါ်မှာအမေရိကန်ဆိုးရအတွင်သဘောတူညီမှုရပြီးဗန်ဒါရေးအသုံးစရိတ်လျှော့ချတဲ့အလေအလတ်နီးလန်းကနေပြဿနာကိုရဲ့အရင်းမြစ်ကိုဖြေရှင်းနိုင်မဲ့နီးလန်းကိုရှာကြဖို့တိုက်တွန်းထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လည်းဒီနှစ်မှာစီးပွားရေးဖွံ့ဖြိုးမှု200ခန့်နှုန်းအထိရှိနိုင်ပြီးဖွံ့ဖြိုးစဉ်နိုင်ငံတွေကတော့ 5.5 ရာခိုင်နှုန်းအထိရှိနိုင်တယ်လို့ခန့်မှန်းထားပါတယ်။ယူရိုငွေကြေးသုံးဆွဲတဲ့နိုင်ငံတွေအနေနဲ့ကတော့ဒီနှစ်မှာစီးပွားရေးဖွံ့ဖြိုးမှုနှုန်းအနည်းငယ်ကျုံ့လိမ့်မယ်လို့ဆိုပါတယ်ရှင်။